မြမတက်မတော်မှာထိတ်တန့်အဆင့်300ဖြစ်တဲ့ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးနေရာမှာဒုဗိုလ်ချုပ်ကြီးမြထွန်းဦးကိုတိုးမြင့်ခန့်အပ်လိုက်ပြီးတော့ဒုဗိုလ်ချုပ်ကြီးရာဒုနှစ်နေရာအပြင်တိုင်းမှုအဆင့်ရာဒုကိုမနေ့ကတိုးမြင့်ပေးလိုက်ပါတယ်အခုလိုတက်မတော်အတွင်းအရေးပါတဲ့အဆင့်မြင့်ရာဒုတွေကိုခန့်အပ်ရမှာနိုင်ငံတကာစံချိန်နဲ့မညီတဲ့အပြင်ဘသူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့မြမစစ်ရေးလေးလာသူတချို့ကပြောပါတယ်အပြည့်အစုံကိုမန်အင်ဂျင်နိုင်ငံတင်ဆက်သွားမှာပ
ါအခုလိုတက်မတော်ရဲ့ထိပ်ပိုင်းနံပါတ်3အဆင့်ဖြစ်တဲ့ဗိုလ်ချုပ်ကြီးရာဒုတိုးမြင့်ခန့်ရတဲ့ဒုဗိုလ်ချုပ်ကြီးမြထွန်းဦးနဲ့ပတ်သက်လို့မြမစစ်ရေးလေးလာနေသူဗိုလ်မှူးဟောင်းဦးအောင်လင်းထွတ်ကအခုလိုပြောပါတယ
်အရင်တုန်းကဒီဘုဂျိုတင်ရတူကစစ်ဖက်ရေးကထောက်လိုက်ပေါ့လေအကြီးကဲပါခင်ဗျ။ဟိုအဲဒီကနေပြီးတော့မှအနိုင်ကိုကဲရေးမှုဆိုတာကအဲဒီယာယူတွေတဲ့မြင့်တဲ့ယာယူပါ။သူကအစ်အနေနဲ့ပြောရင်တော့ဘုဂျိုကြီးယာယူဖြစ်ပါတယ်။ဒီကေတော့ဒုတိယဘုဂျိုကြီးယာယူဆိုမှဘုဂျိုကြီးယာယူကိုတိုးမြင့်ပေးတဲ့သဘောရှိပါတယ်
။ဒါအပြင်ဘုဂျိုကြီးမြထွန်းအနေနဲ့တက်တွင်းရာဒူးတိုးခံရတာမြန်ဆန်ခဲ့တယ်လို့သူဟာနောက်9နှစ်အကြာမှာကာကွယ်ရေးဦးစီးချုပ်အသစ်ဖြစ်လာမဲ့သူလို့ယာထားခံရသူအဖြစ်သုံးသပ်မှုတွေရှိနေကြောင်းလဲဥအောင်လင်းထွတ်ကဆိုပါတယ
်ကျွန်တော်2005ခုနှစ်ပေါ့လေတန်ယုံကမထွက်ကောင်တွင်မှာဗိုလ်ချုပ်ကြီးမြတ်တုံးကစီဦးစီးမှုပထမတန်းပေါ့လေဒုတိယဗိုလ်မှူးကြီးအဆင့်နဲ့ဒီစာရဖတ်လို့ခေါ်တဲ့ဒီတက်မတော်ထောင်ရင်းမှာတာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်အဲ့ချိန်အဲ့ဒီကတုန်းကတော့ကျွန်တော်နဲ့ဒိုင်းရိုက်ဆက်တယ်ပြီးတော့မှဟိုလုတ်ကင်ခဲ့တာလေးတွေကျွန်တော်တို့ရှိခဲ့ပါတယ်အဲ့ဒီချိန်တုန်းကပုဂ္ဂိုလ်ကြီးညတုန်းကကျွန်တော်ထင်ကြရင်တော့နိုင်ငံခြားထောင်ဝင်ဌာနမှာစီဦးစီးပထမတာတာဝန်ယူတယ်လို့ကျွန်တော်သိရပါတယ်ခင်ဗျသူကတော့ဒီတမ်ဘရော်မှာတော့ဒီတိုက်ပွဲတွေနဲ့တက်တက်နဲ့နဲ့အသေးချုံရှိခဲ့တဲ့ဟိုပုဂ္ဂိုလ်တော့မဟုတ်ခဲ့ပါဘူးသို့တော့သူဒီကျွန်တော်တို့ပုဂ္ဂိုလ်ကြီးမောင်အေးတို့ပုဂ္ဂိုလ်ကြီးတန်းစီတို့ခက်ကသာပါလေလူငယ်ဖြစ်တဲ့အချိန်ကမှသူကရိုးရည်ကြီးပကာရတဲ့ရင်းမြင့်မြင့်ထောင်ထောင်မောင်းမောင်းနဲ့တော့ယူချိုးချိုးနဲ့မုံမုံကြီးရှိတဲ့ဒီအရာရှိခေါင်းတယောက်ပါအဲ့ဒါလူကြီးတွေမျက်စိကျတယ်ဟာလဲပါပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့စာအဖဒီစီဦးစီးပထမရန်အစင်ပေါ့လေအစင်စင်တက်သွားလိုက်တာဆယ်နှစ်တွဲပါဦးယာလူ၄၅ခုလောက်တက်သွားတဲ့နေသားမျိုးရှိပါတယ်အခုလက်ရှိအချိန်မှာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူ့ရဲ့အသက်က95နှစ်ပဲကျွန်တော်ရှိပါသေးတယ်အဲ့တော့2020မှာဗိုလ်ချုပ်ကြီးမင်းအောင်နိုင်ပြီးရင်ကာကွယ်ရေးဦးစီးချုပ်ဖြစ်လာမဲ့သူကသူ့လို့ကျွန်တော်တို့ပြောလို့ရတဲ့အနေအထားမျိုးကိုရှိလာတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗ
ျအခုလိုတက်မတော်တွင်အရေးပါတဲ့ယာရုနေရာတွေကိုဘသူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာကိုတော့မေးခွန်းထုတ်เสียဖြစ်နေကြောင်းသူကအခုလိုပြောပါတယ
်ဘသူမှလည်းအတိအကျပြောလို့မရတာကအခုလိုတက်မတော်ရဲ့အစ်မင်းနဲ့ဗိုလ်ချုပ်ကြီးတွေဘယ်လိုမျိုးနေရလဲလို့ပါဝင်ကိုဘသူခန့်လဲဆိုတဲ့ဥစ္စာကမေးစရာမေးခွန်းပါခင်ဗျအခုထိတာဘသူမှအပြည့်ထွက်လို့မရတဲ့မေးခွန်းဖြစ်ပါတယ်ခင်ဗျနိုင်ငံတကာစံနှုန်းနဲ့တော့ကျွန်တော်တို့တန်းဒီဟာအများကြီးကွာပါတယ်အခုချိန်ထိလည်းကျွန်တော်တို့ကတမ်ဘော်ကဒီနိုင်ငံရေးထဲမှာတစိတ်တစ်ပိုင်းပါပြီးတော့မှစစ်အာဏာရှင်တစိတ်တစ်ပိုင်းရှိနေတုန်းမှာပဲနိုင်ငံတကာစံနှုန်းမှာတော့ဘယ်နိုင်ငံပဲကြီးကြီးကာကွယ်ရေးဦးစီးချုပ်တို့ဂျန်နက်တမ်ဘော်ကြီးခဲ့ဒီအားလုံးကအရသာအပီလူလူကတင်မြောက်တဲ့အစိုးရတွေကလာကျွန်တော်တို့ယာသားပြီးတော့တက်ဆိုင်ရာဒီကာဝေးနဲ့ပတ်သက်တဲ့လူကြီးတွေနဲ့တိုင်ပင်ပြီးတော့မှခံတာလာရှိပါတယ
်တက်မတော်တွင်ယာဒုအစ်စ်တွေတိုးမြင့်ခန့်အပ်ခံရသူတွေကိုကြည့်မယ်ဆိုရင်တက်မတော်ဟာပိုးပြီးခိုင်မာအောင်အစင်းစင်တိဆောက်တဲ့အနေအထားမျိုးဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်တက်မတော်အနေနဲ့ဟိုသူ့ရဲ့ institution ကိုပို့ပြီးတော့ခိုင်မာအောင်အစင်းစင်ပေါ့လေရှာရူးနေရာကိုဆက်ခံတဲ့ပုံစံမျိုးနဲ့ပြောင်းလဲတည်ဆောက်လာတဲ့အပိုင်းတော့ရှိတယ်လို့မြင်တယ်။တမရော်အနေနဲ့ဒီအမိန့်နာခံတယ်ဆိုတဲ့နေရာမှာလည်းပဲနော်တရားဥပဒေနဲ့ညီညွတ်တဲ့အမိန့်နာခံမှုမျိုးဖြစ်ဖို့ဘက်ကိုဥတည်ပြီးတော့တည်ဆောက်တယ်လို့ကျွန်တော်မြင်တယ်
။တမရော်ကာဝေးဦးစီးချုပ်ရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒုဗိုလ်ချုပ်ကြီးအေးဝင်းနဲ့အောင်လင်းတွေးတို့ကိုတမရော်စေရေးအရာရှိချုပ်နဲ့စစ်ဥပဒေချုပ်အဖြစ်တိုးမြင့်ခန့်အပ်ခဲ့ပြီးဗိုလ်ချုပ်ဝင်းသိန်းကတော့တပ်ထင်းချုပ်အဖြစ်နဲ့ခန့်အပ်ခဲ့ပြီးတိုင်းမှု၅ဦးနေရာမှာလူသစ်တွေကိုခန့်အပ်ခဲ့ကြောင်းဖော်ပြထားပါတယ်ရှင်